ပြည်ထောင်စုကမှဒုတိယနှစ်ဝက်တွင်ပြည်လုံးကျွတ်ရွေးကောက်ပွဲကိုကျင်းပဖို့မျှော်လင့်ထားကြောင်းဝန်ကြီးချုပ်ရီရှိဆုနက်ကကြာသပတေးနေ့မှာပြောကြားလိုက်ပါတယ်။မေလမှာစော်ပြီးတော့ရွေးကောက်ပွဲကျင်းပဖို့တောင်းဆိုချက်တွေကိုတော့သူကပယ်ချခဲ့ပါတယ်။လာမယ့်2025အစောပိုင်းနောက်ဆုံးထားပြီးကျင်းပမယ့်ရွေးကောက်ပွဲမှာဆုနက်ရဲ့ Conservative Party ဝင်တွေဟာအဓိကအတိုက်ခံ Labour Party နဲ့အကြိမ်နဲ့ရှင်ပြန်ရဖို့ရှိနေတာပါ။အတိုက်ခံဒီဘက်ကတော့ရွေးကောက်ပွဲကိုအမြန်ဆုံးကျင်းပပေးဖို့တောင်းဆိုထားကြပါတယ်။ဆုနက်ရဲ့အင်္ဂလန်အလယ်ပိုင်းခီးစဉ်တွင်သတင်းနောက်တွေကိုပြောဆိုရမှာတော့ဒီကြားထဲမှာလက်ရှိအစိုးရအနေနဲ့ဆက်လက်ပြီးလှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့ဒီနှစ်ဒုတိယနှစ်ဝက်ကျမှအထွေထွေရွေးကောက်ပွဲကျင်းပဖို့ဖြစ်နိုင်လိမ့်မယ်လို့ယူဆကြောင်းသူကပြောပါတယ်။ကျွန်တော်ဒီအတိုင်းဆက်သွားပြီးစီးပွားရေးကောင်းအောင်လုပ်ရမှာဖြစ်တယ်လို့ပြည်သူတွေရဲ့အခွန်တွေကိုရှော့ချတာတွေဆက်လုပ်ဖို့အများကြီးရှိနေသေးတယ်လို့ဝန်ကြီးချုပ်ဆုနက်ကပြောပါတယ်။ဆုနက်ဟာ2023နှစ်ကုန်မှာငွေကြေးဖောင်းပွားမှုထက်ဝက်လောက်ရောကျနိုင်ဖို့ရည်မှန်းချက်ကိုပြည့်မီခဲ့ပေမဲ့မနစ်ကသူပေးခဲ့တဲ့အဓိကဂရိကဝတ်တွေတဲမှာပါဝင်တဲ့အင်္ဂလန်တောင်ဘက်ကန်ယူတန်းကိုဝင်လာတဲ့ရွှေပြောင်းလှင်ငယ်တွေတားဆီးဖို့စီးပွားရေးမြင့်တင်မှုနဲ့ဆေးရုံတက်ဖို့ကာလကြာစီစောင့်ဆန်းနေရတဲ့စနစ်ကိုပြင်ဆင်ဖို့အတွက်ကတော့ရုန်းကန်နေရဆဲဖြစ်ပါလေခင်ဗျာ။